စ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုသ်လကာလရောက်နေပြီဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ COVID-19 ကပ်ရောဂါပြန့်နှံ့မှုတားဆီးရေးအခြေအနေကြောင့်ဗလီတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမပြုလုပ်နိုင်တဲ့အကြောင်းကိုသတင်းတင်ဆက်ပေးပါမယ်COVID-19 ကပ်ရောဂါတားဆီးရေးအတွက်လူစုလူဝေးရှောင်ကျဉ်ဖို့အခြေအနေတစ်ခုကြောင့်ရမဒန်ဥပုသ်ကာလအတွင်းမှာဗလီဝတ်ကျောင်းတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမလုပ်ဖို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီကညွှန်ကြားထားတာဖြစ်ပါတယ်။ဗလီတွေမှာသက်ဆိုင်ရာဗလီရှေ့ဆောင်တဲ့ဗလီဝန်ထမ်းတွေကလွဲလို့တခြားပုဂ္ဂိုလ်တွေမရှိစေဖို့နဲ့မိမိနေအိမ်တွေကပဲဥပုသ်ကာလမှာဝတ်ပြုစုတောင်းကဝါဖြေတာတွေလုပ်ဖို့ညွှန်ကြားထားတယ်လို့အစ္စလမ်သာသနာရေးကောင်စီအထွေထွေအတွင်းရေးမှူးဦးဝနာရွှေကမျိုးရီကိုပြောပါတယ်
ဥပုသ်လာနဲ့ပတ်သက်လို့လိုက်နာမယ်ချက်ကိုချက်ကျွန်တော်တို့ထုတ်ပြန်ထားတာရှိပါတယ်ကျွန်တော်တို့ Islamic Council website ပါလဲတင်ထားတာရှိတယ် Facebook လာမျက်နှာမှာတင်ထားတာရှိပါတယ
်
ဟုတ်ကျွန်တော်တို့ခတိုင်းနေတဲ့လူတွေကျွန်တော်တို့စူပေါင်းပြီးတော့ဥပုသ်မှာဝါဖြေတာပေါ့နော်စူပေါင်းပြီးတော့ဥပုသ်ဖြေတာစူပေါင်းပြီးတော့ဥပုသ်အတွက်စားပေါက်ကြတာနောက်တစ်ခါစူပေါင်းဝတ်ကြည့်တာအားလုံး COVID အခြေအနေကြောင့်ကျွန်တော်တို့ရပ်ဆိုင်းပြီးတော့ကိုယ့်အိမ်မှာပဲကိုယ်စီမံဆောင်ရွက်ကြဖို့ညစ်တာရခံတာလည်းပေါ့နော်
ဟုတ်
ဒီအခြေအနေမလုံးမြောက်မချင်းကတော့ကျွန်တော်တို့ကိုယ့်အိမ်မှာပဲကိုလူစုလူဝေးမဖြစ်စေအောင်ဘာသာရေးဖွယ်လန်းတဲ့အားလုံးကိုအခမ်းအနားအားလုံးကိုကျွန်တော်ညွှန်ကြားထားပါတယ
်ဒီညွှန်ကြားချက်ကကိုဗစ်ကူးစက်မှုရောကြကာလတတ်မှတ်ချက်တွေရောပါလာတဲ့အခြေအနေအထိအကျုံးဝင်ပြီးလက်ရှိမှာပလီတွေကိုညွှန်ကြားထားတဲ့ညွှန်ကြားချက်နဲ့ပတ်သက်လို့သူကအခုလိုပြောပြသွားပါတယ
်ဒီယောဂလက္ခဏာဒီပြန်ပွားမှုနှုံကြောကြသွားပြီးတော့နိုင်ငံတော်အကျိုးအားနေပြီးတော့ကျန်းမာရေးဌာနအကြီးအကျယ်ထုတ်ပြီးတယ်ဒီပေါ့နော်လူတွေအတွက်ပြောမယ်ဆိုရင်တော့အနေနဲ့မရှိတဲ့အထီးကိုကျွန်တော်တို့ရည်ရွယ်တာပါကျွန်တော်တို့ဘာလူစုလူဝေးကိစ္စအားလုံးကိုရပ်ထားတယ်ပါကျွန်တော်ဘာသာရေးစာသင်ကျောင်းတွေအားလုံးလည်းရပ်ထားတယ်ဆိုတော့ကျွန်တော်ဘလီဝေးကျောင်းတော်အားလုံးကိုအခုရှေ့ဆောင်ဝတ်ပြုရဲ့ရှေ့ဆောင်ဆရာတော်ရဲ့ဘလီဝန်တန်းရဲ့အတွင်းအကျန်းနဲ့အများပြည်သူဝတ်ပြုတာကိုယာယီဆိုင်ငံ့တာပါလေ
ဒီကနေ့မှာပဲအစ္စလမ်သာသနာရေးကောင်စီအနေနဲ့ရန်ကုန်မြို့နယ်အချို့ကကျန်းမာရေးဝန်ထမ်းတွေအတွက်စံပယ်စာစတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေပြုလုပ်ခဲ့ပါတယ်။တကောင်စင်းရမြန်မာနိုင်ငံလူဦးရေတန်ပေါင်း90ကျော်မှာအစ္စလမ်ဘာသာဝင်တက်တန်းကျော်ရှိပြီးရာဂိုင်းလုံးအပြင်ဆိုရင်1.3ရာဂိုင်းလုံးရှိတယ်လို့ပြည်သူ့အင်အားဦးစီးဌာနက2016ခုနှစ်ဇူလိုင်လမှာထုတ်ပြန်ထားတဲ့2014ခုနှစ်မြန်မာနိုင်ငံလူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်ကိုးကွယ်တဲ့ဘာသာဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်။